ါခင်ဗျာ
2000ပြည့်နှစ်ကအမေရိကန်ပြည်သူရှီကာဂိုမြို့မှာနေထိုင်တဲ့နိုင်ငံရေးအကြောင်းအင်တာနက်ဘလော့ဆာမျက်နှာရေးသားသူနှစ်ဦးဟာအမေရိကန်နိုင်ငံရေးနဲ့ပတ်သက်လို့ဗက်မလိုက်ပဲဗက်စုံအမြင်နဲ့အတွေးခေါ်တွေနိုင်ငံရေးသုံးသက်ချက်တွေနဲ့စစ်တမ်းတွေကိုတနေရာထဲမှာဖတ်လို့ရနိုင်ဖို့အင်တာနက် website တစ်ခုကိုထူထောင်ခဲ့ပါတယ်။အဲ့ဒီ website ကတော့ realclearpolitics.com ဖြစ်ပါတယ်။ internet site မှာရွေးကောက်ပွဲသုံးသက်ချက်တွေသမရပေါ်ထောက်ခံမှုရာခိုင်နှုန်းအမေရိကန်လွှတ်တော်ပေါ်ပြည်သူတွေရဲ့ထောက်ခံမှုရာခိုင်နှုန်းတွေကိုနေ့စဉ်အမေရိကန်တနန်တလျားကအဖွဲ့အစည်းပေါင်းစုံကထုတ်ပြန်တဲ့စစ်တမ်းတွေကိုကိုးကားပြီး graph တွေနဲ့တကွဖော်ပြထားပါတယ်။ဒီအထက်မှာစိတ်ဝင်စားစရာကဏ္ဍတစ်ခုကတော့ပြည်သူသဘောထားစစ်တမ်းတွေကိုအပြည့်စုံဖော်ပြထားတဲ့စစ်တမ်းကဏ္ဍဖြစ်ပါတယ်။နိုင်ငံရေးစနစ်တစ်ခုမှာနိုင်ငံရေးသမားတဦးကိုတော်၎င်းအစင်းမြင့်ဆိုရယာဒူးတရက်ရက်ကိုရယူထားသူတဦးတယောက်ကိုတော်၎င်းဒါမှမဟုတ်နိုင်ငံရေးရာယာဒူးနေရာခန့်အပ်ခံထားရသူတဦးကိုတော်၎င်းပြည်သူကိုဘလောက်ကိုစားပြုသလဲပြည်သူကိုဘလောက်အလုပ်ကျွေးပြုသလဲသူ့အယူဆသူ့ရည်တည်ချက်ကိုပြည်သူကဘလောက်ထောက်ခံမှုရှိသလဲဒါမှမဟုတ်ရင်ဘယ်ရည်တည်ချက်အယူဆနဲ့ဘယ်ဆုံးဖြတ်ချက်တွေကနိုင်ငံရေးရာအန္တရာယ်ရှိသလဲစတာတွေကိုအကဲချက်နိုင်ဖို့ပြည်သူသဘောထားတွေကိုနမူနာကောက်ယူစစ်တမ်းထုတ်ကြတာကိုပြည်သူသဘောထားစစ်တမ်း Public Opinion Polls ဆိုခေါ်ပါတယ် realclearpolitics.com မှာပြည်သူသဘောထားစစ်တမ်းတွေကိုတင်ပြထားရမှာအမေရိကန်သမ္မတရဲ့သမ္မတတာဝန်ထမ်းဆောင်မှုကိုကျေနပ်မှုရှိမရှိစစ်တမ်းကောက်ထားတာကိုနမူနာပြလိုပါတယ် ABC ရုပ်မြင်သံကြားဌာနကြီးနဲ့ Washington Post သတင်းစာကြီးကအောက်တိုဘာ15ရက်နေ့ကနေ17ရက်နေ့အထိပူးတွဲကောက်ခံတဲ့ပြည်သူသဘောထားစစ်တမ်းမှာအမေရိကန်သမ္မတ Mr. Obama ရဲ့သမ္မတတာဝန်ထမ်းဆောင်မှုအပေါ်ကျေနပ်သူ58ရာခိုင်နှုန်းရှိပြီးမကျေနပ်သူက40ရာခိုင်နှုန်းရှိတယ်လို့ဖော်ပြထားပါတယ်ဒီနေရာမှာကျင်းနဲ့လို့ထောက်ခံတဲ့သူက58ရာခိုင်နှုန်းရှိနေတယ်ဆိုတာကိုပြတ်တာလာဖြစ်ပါတယ်။ဒါပေမဲ့အတိုက်ခံပါတီကြီးဖြစ်တဲ့ Republican Party ကအများဆုံးအသုံးပြုနေတဲ့ Rasmussen အဖွဲ့ရဲ့စစ်တမ်းကောက်ချက်မှာဆိုရင်တော့သမ္မတ Obama ရဲ့သမ္မတတာဝန်ထမ်းဆောင်မှုကိုမကျေနပ်သူက52ရာခိုင်နှုန်းနဲ့ကျေနပ်သူက46ရာခိုင်နှုန်းရှိနေတာကိုတွေ့ရပါတယ်။ဒီနေရာမှာမကျေနပ်တဲ့သူကပိုများတယ်ဆိုတာကိုဖော်ပြနေတာတွေ့ရပါတယ်။သမ္မတရဲ့လှုပ်ရက်သမ္မတရဲ့မူဝါဒဆုံးဖြတ်ချက်နဲ့ရည်တည်ချက်သဘောထားတွေပေါ်တည်ပြီးလူမှုဆန္ဒသဘောထားစစ်တမ်းတွေကိုကောက်တာဖြစ်တဲ့အတွက်ကြောင့်ဒီသဘောထားစစ်တမ်းတွေကိုသတင်းမီဒီယာတွေကသာမကဘဲနဲ့နိုင်ငံရေးလောကသားတွေနဲ့နိုင်ငံရေးသမားတွေဟာဒီစစ်တမ်းတွေကိုအလေးနဲ့ထားကောက်ယူအသုံးပြုဆန်းစစ်နေကြတာဖြစ်ပါတယ်။ဒီပြည်သူသဘောထားစစ်တမ်းတွေကိုကောက်ယူရမှာလူမျိုးနေရာဒေသဘာသာအလုပ်ကိုင်းဝင်ငွေစတာတွေနဲ့မျှပြီးတမတ်ကြအောင်စနစ်ကြကောက်ဝဲတာဖြစ်ပါတယ်။ဒီစနစ်ကြမှုအပေါ်တမတ်ကြမှုအပေါ်မူတည်ပြီးတော့အများပြည်သူရဲ့ယုံကြည်လေးစားမှုအလေးနဲ့ထားမှုကိုခံရတာဖြစ်ပါလေ။ညောင်နိုင်ငံနဲ့ပတ်သက်လို့ပြည်သူသဘောထားစစ်တမ်းတစ်ခုကောက်မယ်ဆိုပါစို့။ပထမလူဦးရေနဲ့လူမျိုးဘာသာစတာတွေကိုအချိုးအစားကျကျနမူနာယူပြီးစစ်တမ်းယူရတာဖြစ်ပါတယ်။ဥပမာညောင်နိုင်ငံမှာလူဦးရေ54သန်းရှိတယ်ဆိုပါစို့။ဒီရေအတွက်ရဲ့နမူနာရေအတွက်ဖြစ်တဲ့လူ9400ကိုရှာပါမယ်။အဲ့ဒီထဲမှာတိုင်းရင်းသားလူမျိုးတွေရဲ့အချိုးအစားကိုယ်ကွယ်ယုံကြည်မှုဘာသာရဲ့အချိုးအစားတူချင်းဝင်ငွေမိသားစုဝင်ငွေအချိုးစားစတာတွေပါတကယ်ရှင်းရင်းနဲ့ကိုက်ညီအောင်အနည်းဆက်ဆုံးကောက်ယူရပါတယ်။ပြီးမှစစ်တမ်းကရယူလို့တဲ့သတင်းချက်လက်တွေကိုမေခွန်း20ကနေ100အထိထည့်သွင်းမေးမြန်းကြပါတယ်။ဥပမာလက်ရှိနိုင်ငံရေးလူမှုရေးအနေအထားအရမြန်မာနိုင်ငံစစ်ဆိုးရအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရှင်နဲ့ဒေါက်တာဆန်းစုကြည်တို့တိုက်ရိုက်ဆွေးနွေးတာကိုထောက်ခံမှုကန့်ကွက်မှုဘယ်လောက်ရှိမလဲဆိုတဲ့စစ်တမ်းကောက်ယူရဆိုပါစို့။ဒီမေခွန်းမျိုးမှာ1ထောက်ခံတယ်2မထောက်ခံဘူး3ကြားနေတယ်4မဖြေကြားလို့စသဖြင့်သဘောထားမှတ်ချက်တွေကိုပေးရပါတယ်ဥပမာရရှိလာတဲ့လူ9400ရဲ့အဖြေကထောက်ခံသူ50ရာခိုင်နှုန်းကန့်ကွက်သူ30ရာခိုင်နှုန်းကြားနေ10ရာခိုင်နှုန်းနဲ့မဖြေကြားလို့တဲ့သူက10ရာခိုင်နှုန်းရှိတယ်လို့ဆိုပါစို့ဒါဆိုရင်ထောက်ခံသူကကန့်ကွက်သူတဲ့ပုံများနေတယ်ဆိုတာကိုသဘောထားထွက်ပါတယ်အဲ့ဒီကမှမျိုးနေသူရန်စားမှာထောက်ခံသူကဘလောက်ကန့်ကွက်သူကဘလောက်ကိုယ်ွယ်ယုံကြည်မှုရထောက်ခံသူကဘလောက်ကန့်ကွက်သူကဘလောက်နိုင်ငံရေးခံယူချက်အရထောက်ခံသူအရေအတွက်ကန့်ကွက်သူအရေအတွက်နောက်ထပ်လူမျိုးအရထောက်ခံသူကန့်ကွက်သူနောက်ဝင်ငွေအရထောက်ခံသူကန့်ကွက်သူစတာတွေကိုပါထပ်ပြီးခွဲခြားကြည့်ရပါတယ်ဒီစစ်တမ်းရဲ့တမတ်ကြမ်းမှုမှန်ကန်မျှတမှုတွေကိုကြည့်ပြီးသတင်းမီဒီယာတွေနဲ့နိုင်ငံရေးအဖွဲ့အစည်းတွေကဒီစစ်တမ်းကရရှိတဲ့အခြေကိုပြန်ပြီးတော့ပြည်သူတွေကိုတင်ပြကြမှာဖြစ်ပါတယ်သတင်းမီဒီယာတွေဘက်ကကြည့်မယ်ဆိုရင်ဗိုလ်ချုပ်မှုကြီးတန်းချွေနဲ့ဒေါက်ဆန်းစုကြည်တို့တွေ့ဆုံရေးကိုမြန်မာပြည်သူထက်ဝက်ကထောက်ခံကြတယ်လို့ရေးသားကြမှာဖြစ်ပါတယ်နိုင်ငံရေးအဖွဲ့အစည်းတွေအနေနဲ့တော့သဘောထားစစ်တမ်းရဲ့အခြေကိုကြည့်ပြီးဗိုလ်ချုပ်မှူးကြီးတန်းစုရဲ့နိုင်ငံရေးအကြံပေးတွေကပြည်သူသဘောထားကိုလိုက်ပြီးတော့ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံရေးဖြစ်ပေါ်လာဖို့နည်းလမ်းတွေအကြံပေးပါမယ်။ဒေါက်တာဆန်းစုကြည်ကလည်းတိုင်းရင်းဆွေးနွေးပွဲဟာပြည်သူအများစုရဲ့ဆန္ဒဖြစ်တယ်ဆိုတာကိုဟောပြောဆွေးနွေးပါမယ်။ဒါဟာလွတ်လပ်ပွင့်လင်းတဲ့နိုင်ငံရေးစနစ်မျိုးမှာပြုလုပ်ကျင့်သုံးနေရှိတဲ့သဘောတရားလက္ခဏာဖြစ်ပါတယ်။ ဘယ်နှစ်ဖက်တည်းကတစ်ဖက်ဖက်ကပြည်သူသဘောထားဆန္ဒကိုစန့်ကျင်သွားရင်ပြည်သူရဲ့ထောက်ခံမှုရောကြသွားမှာဖြစ်ပါတယ်။တကယ်လို့ပြည်သူကရွေးချယ်တင်မြှောက်ရတဲ့နိုင်ငံရေးစနစ်မှာဆိုရင်တော့ပြည်သူဆန္ဒသဘောထားကိုအလင်းနဲ့မထားသူဟာနောက်ရွေးကောက်ပွဲမှာမဲရှုံနေပြီးပြည်သူရှေ့မှောက်ကပျောက်ကွယ်သွားမှာဖြစ်ပါတယ်။ဒါဟာဒီမိုကရေစီစနစ်အရလွတ်လပ်တဲ့ရွေးကောက်ပွဲစနစ်တွေမှာရှိနေတဲ့ပြည်သူသဘောထားစစ်တမ်းရဲ့ရေးပါမှုတရားဖြစ်ပါတယ်။တော်တော်ရှင်တွေလောကူနားလည်နိုင်ဖို့အတွက်နိုင်ငံရေးနဲ့မူဝါဒရေးရာတွေမှာပြည်သူသဘောထားစစ်တမ်းအရေးပါတာတွေကိုဒေါ်ဆန်းစုကြည်ဗိုလ်ချုပ်မူအီတန်းရွှေတွေ့ဆုံဆွေးနွေးပွဲနဲ့ဥပမာပေးပြီးတင်ပြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရလက်ထက်ကလေးကခနေ့ခေတ်စစ်အစိုးရအဆက်ဆက်တက်လာတဲ့အချိန်ထိတိတ်ပန်နေကြပြည်သူသဘောထားစစ်တမ်းတွေကောက်ယူခွင့်ကိုအစိုးရအဆက်ဆက်ကခွင့်ပြုခဲ့ခြင်းမရှိပါဘူး။1990နှောင်းပိုင်းနှစ်တွေကလူငယ်မြန်မာစာနယ်ဇင်းသမားတဦးစားနှစ်ဦးစားဒါမှမဟုတ်အဖွဲ့အစည်းတစ်ခုစားနှစ်ခုစားကနေပြီးတော့လာစင်ထုံးတဲ့အပတ်စဉ်ဂျာနယ်တွေမှာလူမှုရေးအယူဆအရနဲ့ပတ်သက်ပြီးကွက်ကြားစစ်တမ်းကောက်ယူတာတွေ့ရပါတယ်။ဥပမာလူငယ်တွေအတွက်တရေကောင်းဆိုတာဘယ်သူလဲဆိုတဲ့လူမှုရေးစစ်တမ်းမျိုးဖြစ်ပါတယ်။လွတ်လွတ်လပ်လပ်စစ်တမ်းကောက်ယူခွင့်မရှိတဲ့အတွက်ရန်ကုန်မန္တလေးမော်လမြိုင်စတဲ့မြို့တွေကစေတမ်းနဲ့တက္ကသိုလ်ကျောင်းသားအရွယ်လူငယ်တွေရဲ့သဘောထားတချို့ကိုပဲစစ်တမ်းကောက်ယူနိုင်ခဲ့တာကိုတွေ့ရပါတယ်။ဒီစစ်တမ်းမှာအများစုဖြေကြတဲ့အခြေကတော့သူတို့ရဲ့တရေကောင်းဟာဗိုလ်ချုပ်အောင်ဆန်းပါလို့အဖြစ်ထွက်ခဲ့တဲ့အကြောင်းဒီစစ်တမ်းကိုကောက်ယူခဲ့တဲ့စာနယ်ဇင်းသမားတဦးကပြောပြပါဗျ။ဒါပေမဲ့ဒီစစ်တမ်းကိုစာနယ်ဇင်းမှာတရားဝင်ပုံနှိပ်ဖော်ပြခွင့်ရမှုစူးစမ်းရမှာတော့စာပေစီစီရဲ့ပယ်ချခြင်းကိုခံခဲ့ရပါတယ်။လွတ်လပ်ပွင့်လင်းပြီးတရားမျှတတဲ့နိုင်ငံရေးစနစ်တရားမပေါ်ပေါက်မချင်းပြည်သူစစ်တမ်းနဲ့ပြည်သူတွေရဲ့သဘောထားအစစ်မှန်ဟာနိုင်ငံရေးဇက်ခုံဘဝနေလွဲနေအောင်မယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောဆိုနေကြပါတယ်ခင်ဗျာ။Thank you.